အာဏာသိမ်းထားတဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီအထိနာစီမဲ့နိုင်ငံတကာကအရေးယူဆောင်ရွက်ချက်တွေကိုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကထုတ်ပြန်လိုက်ပါတယ်မြန်မာစစ်တပ်ကိုအထိနာစီရေးလက်နက်ငွေကြေးနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်စတဲ့ဖြတ်သုံးဖြတ်နယ်အရေးယူဆောင်ရွက်ချက်ဖို့လဲ SACM ကဒီကနေ့ထုတ်ကြေညာချက်မှာတိုက်တွန်းထားပါတယ်နိုင်ငံအလိုက်အရေးယူတန်ခါတာတွေစီးပွားရေးလုပ်ငန်းတွေနဲ့အခြားအဖွဲ့အစည်းတွေကအရေးယူတာမြန်မာနိုင်ငံရဲ့ကလုပ်ငန်းတွေရပ်ပြီးတော့တခြားနေရာစီပြောင်းပြီးတော့ရင်းနှီးမြှုပ်နှံတာစတဲ့အစည်းအဝေးတွေကိုအချိန်နဲ့တပြေးညီပြုစုနေတယ်လို့လည်း SACM ရဲ့ဂျွန်လ၄ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့အထက်မှာစစ်တပ်နဲ့ဆက်စပ်နေတဲ့ကုမ္ပဏီတွေအစိုးရပိုင်းလုပ်ငန်းတွေနဲ့ပုဂ္ဂလိကပိုင်းခရိုနီကုမ္ပဏီကြီးတွေပါဝင်ပါတယ်။အချင်းပြတ်ခြားဆောင်မှုတွေနဲ့လက်ပတ်နေတဲ့ဒီလိုစနစ်ကနေကျွဲဝချမ်းသာလာကြတဲ့စစ်ဘုံချုပ်တွေအနေနဲ့နိုင်ငံတော်အကြီးအကျယ်လူအခွင့်အရေးချိုးဖောက်ခွင့်ရနိုင်ကြတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒေါ်လာတန်ပေါင်းများစွာဝင်ငွေရနေတဲ့စစ်ကောင်စီရဲ့ဗန္ဒာရေးကိုဖျက်တပ်ဖို့ဆောင်ရွက်တာဟာပြည်သူတွေရဲ့ CDM လှုပ်ရှားမှုကိုအားပေးရရတယ်လို့စစ်တပ်ရဲ့ဆိုရတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိစေလိမ့်မယ်လို့အထူးအကြံပေးကောင်စီအဖွဲ့ဝင်ခရစ်စီတိုဒီကပြောပါတယ်။မြန်မာနဲ့ပတ်သက်လို့အရေးယူဆောင်ရွက်ထားတဲ့သူနဲ့အရေးယူမှုမလုပ်ရသေးတဲ့သူတွေကိုကွဲကွဲပြားပြားသိအောင်အခုလိုစီရင်ပြုစုနေတာပါလို့လည်းပြောပါတယ်။မြန်မာအရက်ဖက်အဖွဲ့အတော်များများရဲ့တောင်းဆိုချက်အရာစစ်ကောင်စီပေါ်နိုင်ငံတကာကပြစ်မှတ်ထားအရေးယူလာတာကိုလည်း SACM ကကြိုဆိုလိုက်တယ်လို့ရှစ်ဆက်စီရင်ပြုစုပြီးတော့သူတို့ရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်သွားမယ်လို့လည်းပြောထားပါတယ်